ထိုင်းမြန်မာနယ်စပ်ကရွှေပြောင်းစာတင်ကျောင်းပေါင်း20ကျော်ကကျောင်းသူကျောင်းသားပေါင်း900နီးပါးဟာ2016-2019ခုနှစ်ပညာသင်နှစ်မှာမြန်မာအစိုးရစစ်ဆောင်မွေးပွဲတွေဖြစ်တဲ့၄တန်း၈တန်းနဲ့10တန်းဆောင်မွေးပွဲတွေကိုစတင်ဖြေဆိုနေကြပြီဖြစ်တဲ့အကြောင်း VOA သတင်းတောက်မအေးအေးမှာသတင်းပေးပို့ထားတာကိုနားဆင်ပါရှင
်။ထိုင်းမြန်မာနယ်စပ်ကကျောင်းပေါင်း82ကျောင်းတည်းကမြန်မာအစိုးရစစ်ဆံမွေးပွဲတွေကိုကျောင်းပေါင်း20ကျော်ကကျောင်းသူကျောင်းသားတွေကဝင်ရောက်ထိဆူခဲ့ကြတာပါ။ဖေဖော်ဝါရီလ22ရက်နေ့မှာတော့ရွှေပြောင်းကျောင်းသားကျောင်းသူပေါင်း900ကျော်ဟာမြန်မာအစိုးရစစ်ဆံမွေးတွေဖြစ်တဲ့၄တန်းနဲ့၈တန်းဆံမွေးတွေကိုမဲဆောက်မြို့ကစာစစ်ဌာန3ခုကနေဝင်ရောက်ဖြေဆိုနေကြပြီဖြစ်ပါတယ်။2016-2019ခုနှစ်ပညာသင်နှစ်အတွက်ဆံမွေးဖြေဆိုကြတဲ့ကျောင်းသားကျောင်းသူပေါင်း900လောက်ရှိတဲ့အကြောင်းကိုတော့မြန်မာရွှေပြောင်းဆရာမများအဖွဲ့ BMT ရဲ့ဥက္ကဋ္ဌသောရွှေစင်ကအခုလိုပြောပြပါတယ
်။တက်ခိုင်မှာသူစာစစ်ဌာန3ခုပေါ့။သွေးတစ်စာစစ်ဌာနရဲ့ပါရမီစာစစ်ဌာနရဲ့စာတုလီစာစစ်ဌာနရဲ့3ခုမှာသွေးတစ်စာစစ်ဌာနကကျောင်း6ကျောင်းဝင်ရောက်ဖြေဆိုတယ်၄တန်းနဲ့7တန်းကို၄တန်းက84ရောက်ဖြေပြီးတော့7တန်းက35ရောက်ဖြေတယ်10တန်းက56ရောက်ဖြေတယ်ပါရမီစာစစ်ဌာနမှာကျတော့၄တန်းက135ရောက်ဖြေတယ်7တန်းက26ရောက်ဖြေတယ်ကျောင်းစုစုပေါင်းက10ကျောင်းစာတုလီစာစစ်ဌာနမှာကျတော့ကျောင်းစုစုပေါင်းက11ကျောင်း၄တန်းက228ရောက်7တန်းက90ရောက်နဲ့10တန်းက50ရောက်
ကျင်းပီနယ်မြဝတီမြို့ကပညာရေးဝန်ထမ်းတွေကနေစာစစ်ဌာန3ခုမှာဆံမွေးဖြေဆိုနေကြတဲ့ကျောင်းသားကျောင်းသူတွေအတွက်လာရောက်ကြီးကြပ်ပေးခဲ့တယ်လို့လည်းဆိုပါတယ်။ဒါအပြင်၄တန်းနဲ့၈တန်းဆံမွေးပွဲတွေကိုတင်ကြားတဲ့ဆရာမတွေကိုလည်းပညာရေးဆိုင်ရာဆွေးနွေးဖလှယ်မှုတွေကိုလည်းလှုံ့ဆော်ပေးခဲ့တာဟာ3နှစ်ခန့်ရှိပြီဖြစ်တယ်လို့လည်းပြောပြပါတယ်။ပထမအဆန်းနဲ့ဒုတိယအဆန်းဆံမွေးပွဲတွေကိုလည်းမြန်မာပြည်ကအစိုးရဒီရုံညွန်းနှံအတိုင်းလာရောက်စစ်ဆေးမှုတွေလုပ်ခဲ့တယ်လို့လည်းပြောပြပါတယ်
။ဟုတ်ကဲ့ရှင်။စာစစ်ဌာနတစ်ခုကို supervisor တစ်ယောက်နဲ့ assistant supervisor နဲ့ဒီဓမ္မပီရဲ့ပညာရေးပုံစံနဲ့အတူတူပဲပေါ့။ပထမလာဘက်ဆံမီးပွဲ၊ဒီဇင်ဘာဆံမီးပွဲအခုဒါအတန်းတင်ပေါ့။မိခွန်းတွေကလည်းအဲ့ဒီမြန်မာဘက်ချမ်းပဲမိခွန်းတွေကျမတို့ဒီဘက်ကိုချပီးတယ်။အဲသူတို့စီမှာရှိတဲ့ပုံစံအတိုင်းပဲအချိန်နဲ့ဒီလိုမျိုးကျမတို့ကခြေပေးရတယ်။အဲဆိုတော့လည်းပထမလာဘက်ဆံမီးပွဲတွေမှာတော့သူတို့ဘက်ချမ်းက supervisor တွေကမလာသေးဘူး။ဒါကြောင့်ကိုကျောင်းကြီးကစင်တာလိုက်စုပေါင်းပြီးတော့ကြီးကြပ်ပြီးတော့ခေရတယ်။ပြီးတော့ကျောင်းကြီးကဆရာဆရာမတွေအကုန်လုံးစုပေါင်းပြီးတော့ဒီကလေးတွေအကုန်လုံးကိုအလှည့်ချပေါ့နော်ပြန်စစ်ကြတယ
်။ပြီးခဲ့တဲ့2015-2016ပညာသင်နှစ်တုန်းကတော့မြန်မာအစိုးရစစ်ဆံမွေးတွေဖြစ်တဲ့၄တန်းနဲ့၈တန်းဆံမွေးတွေကိုရွှေပြောင်းကျောင်းကကလေးငယ်တွေဟာရာနှုန်းပြည့်နီးပါးအောင်ချက်ကောင်းခဲ့ကြတယ်လို့ဆိုပါရယ်။၁၀တန်းအစိုးရစစ်အောင်ချက်ကတော့18ရာခိုင်နှုန်းရှိခဲ့တယ်လို့ပြောပါရယ်။ထိုင်းမြန်မာနယ်စပ်မှာထိုင်းအစိုးရကအတိအမှတ်ပြုထားတဲ့ရွှေပြောင်းစာတင်ကျောင်းပေါင်း62ကျောင်းနဲ့ကျောင်းခွဲပေါင်း12ခုနဲ့ဆိုရင်ကျောင်းပေါင်း82ကျောင်းရှိပြီးကျောင်းသားကျောင်းသူပေါင်း14000ကျော်စာတင်ကျနေကြတာဖြစ်ပါရယ်ရှင်။